အရှိလေပိုင်းမှာဖြစ်နေတဲ့ Israel Palestine စစ်ပွဲမှာ Palestine ဘက်ကနေထောက်ခံအားပေးကြောင်း Bangladesh နိုင်ငံကလူတောင်းနဲ့ချီဆန္ဒပြခဲ့ကြပါတယ်။မြို့တော်ဒါကာမှာတနင်္လာနေ့ကကျင်းပခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုအာဏာရပါတီကြောထောက်နောက်ခံပေးထားတဲ့ကျောင်းသားအဖွဲ့ကနေဦးဆောင်တာပါ။ဆန္ဒပြတဲ့သူတွေဟာ Bangladesh နဲ့ Palestine အလံတွေကိုကင်ဆောင်လှည့်လည်ခဲ့ကြပြီးတော့ Israel ကိုစန့်ကျင်တဲ့ကျွေးကြော်တန်တွေကိုလည်းဟစ်ကျွေးခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ Bangladesh ဟာဣသရေလနဲ့လုံးဝသံတမန်ရေးအဆက်ဆက်မရှိဘဲနဲ့ပါလက်စတိုင်းကိုတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်အသိမှတ်ပြုဖို့ဒီဇိုင်းမမတ်တောင်းဆိုနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်တော်လှန်ရေးတချင်းတစ်ပုဒ်ဖြစ်တဲ့ Glory to Hong Kong ဆိုတဲ့တချင်းကိုပိတ်ပစ်ဖို့ဟောင်ကောင်တရားရုံးချုပ်ကဗုဒ္ဓဘူးနေမှာဆုံးဖြတ်လိုက်ပါတယ်။2019ခုနှစ်ကဟောင်ကောင်မှာဖြစ်ခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေနဲ့အတူအဲ့ဒီတချင်းပေါက်ဖွားလာတာဖြစ်ပြီးတော့အဲ့ဒီအချိန်ကလေးကဆလိုဒီတချင်းကိုဟောင်ကောင်နိုင်ငံတော်တချင်းလို့သဘောထားပြီးတော့အခမ်းအနားဒီမှာတည်ဆူလာတာဖြစ်ပါတယ်။အစိုးရအနာပိုင်းတွေကတော့ဒီတချင်းဟာတရုတ်နိုင်ငံတော်တချင်းကိုမထီမဲ့မြင်ပြုရရောက်ပြီးတော့တင်းမာမှုတွေဖြစ်စေတယ်လို့လက်ခံထားကြတာပါ။ကြီးခဲ့တဲ့နိုင်ငံတကာအားကစားပွဲတစ်ခုမှာတရုတ်နိုင်ငံတော်တချင်းအစားဒီဟောင်ကောင်တော်လှန်ရေးတချင်းကိုမှားဖွင့်မိပြီးတဲ့နောက်ဒီတချင်းကိုပိတ်ဖို့အစိုးရကတောင်းဆိုတာဖြစ်ပြီးတော့တရားရုံးကလည်းသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အရတချင်းကို Google ပါဝင် Internet ဆာမျက်နှာတွေပေါ်ကနေဖယ်ရှားခွင့်ရတော့မှာဖြစ်ပါလိမ့်ခင်ဗျာ TikTok company က American ဆိုရကိုပြီးခဲ့တဲ့အင်္ဂါနေ့မှာပြန်ပြီးတော့တရားဆွဲလိုက်ပါပြီ TikTok ရဲ့မိခင် company ဖြစ်တဲ့ ByteDance အနေနဲ့ American ကိုဒီ app ကိုတစ်နှစ်အတွင်းမှာပြန်ရောင်းရင်ရောင်းဒါမှမဟုတ်လို့ရှိရင် American ကနိုင်ငံတဝန် TikTok သုံးဆွဲခွင့်ပိတ်သွားမယ်ဆိုတဲ့ဥပဒေတရက်ကိုသမ္မတ Joe Biden ကပြီးခဲ့တဲ့လထဲမှာလက်မှတ်ရေးထိုးပြထန်လိုက်တာပါဒီဥပဒေဟာ TikTok သုံးဆွဲတဲ့သူအမေရိကန်နိုင်ငံသားတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ပင်ရရောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမညီဘူးဆိုပြီးတော့ TikTok ကတရားပြန်ဆွဲတာဖြစ်ပါတယ်။ American ဆိုရကတော့ TikTok ဟာ American ရဲ့လုံခြုံရေးကိုချိန်ချောက်နေပြီးတော့သူ့ platform ပေါ်ကနေတရုတ်ဆိုရဝါဒဖြန့်နေတယ်လို့ပြောထားတာဖြစ်ပါတယ်ခင်ဗျာ
။ဘာန်ကတ်တေဟူ
ကဘာအကြီးဆုံးရွေးကောက်ပွဲတစ်ပွဲဖြစ်တဲ့အိန္ဒိယရွေးကောက်ပွဲကိုပြီးခဲ့တဲ့ April လပိုင်းကကျင်းပလာတာအခုဆိုလို့ရှင်တတိယဆင့်ကိုရောက်နေပါပြီ။ဒီရွေးကောက်ပွဲကိုသတင်းပတ်6ပတ်ကြာအဆင့်9ဆင့်နဲ့ကျင်းပတာဖြစ်ပြီးတော့လာမယ့်ဂျွန်လ4ရက်နေ့မှာမှမဲရီတွားမှာပါ။လက်ရှိအိန္ဒိယဝန်ကြီးချုပ် Narendra Modi ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကသူ့မွေးစားတီးပြည်နယ်မှာမဲပေးခဲ့ပါတယ်။ Modi ရဲ့ Hindu အမျိုးသားရေးပါတီ BJP ဟာဒီရွေးကောက်ပွဲမှာလည်းတတိယအကြိမ်အာဏာရဖို့အတွက်ကြိုးပမ်းနေပါလေ။ဒီနေ့ရွေးကောက်ပွဲမှာလူကြီးတန်း1000လောက်မဲပေးကြမှာဖြစ်ပေမဲ့လက်ရှိမဲလာပေးတဲ့သူအရေအတွက်ဟာအရင်နှစ်တွေထက်နည်းနေတယ်လို့သတင်းတွေကဖော်ပြပါတယ်။ဝန်ကြီးချုပ်မော်ရီကတော့လက်ရှိအပူချိန်တွေမြင့်နေတာကြောင့်အပူဒဏ်ကာကွယ်ပြီးတော့မဲထွက်ပေးကြဖို့တိုက်တွန်းနေပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ပါ။